နာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတရားလေးလိုက်စီစဉ်ပါလို့ကျေးဇူးပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တည်င်းနဲ့လူမှုကွန်ရက်ကိစ္စပါ။နိုင်ငံတကာမှာလူမှုကွန်ရက်အသုံးပြုမှုတွေစမ်းဖို့ကြေကန့်လာသလိုမြန်မာလူစုကြားမှာလည်းလူမှုကွန်ရက်တွေရဲ့ဩဇာအတော်တင့်ကိုရှိလာပါတယ်။သတင်းဌာနကြီးတွေကလည်းလူမှုကွန်ရက်ကတစ်ဆင့်သူတို့ရဲ့သတင်းတွေကိုဖျက်ဆီးလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုသတင်းမီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့နေရပါတယ်။လူမှုကွန်ရက်နဲ့သတင်းဌာနတွေဘာကွာလဲလူမှုကွန်ရက်ရဲ့ဩဇာတရားမှုဆိုရဒီတရင်းနဲ့လူမှုအကွင့်အကြောင်းကိုအခုတိုက်လိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ဒီတိုင်ငယ်မှာပဲဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာကြီးကြားထဲမှာတော့လူမှုအကွင့်ရမှာတော့တော်လေးဝေဖန်ပြောဆိုမှုတွေရှိပါတယ်အဓိကတော့ပြီးခဲ့တဲ့သတင်းပတ်တွင်းကဒီမြန်မာနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့သတင်းမီဒီယာကောင်စီဖုတ်နေတိစုံတဲ့အချိန်မှာဒေါ်ဆန်းစုကြည်ပြောသွားတဲ့စကားပေါ်မှာတည်ပြီးတော့ဖြစ်ကြတာပါအဲ့တော့အရင်ဆုံးတော့ဒေါ်ဆန်းစုကြည်ကအဲ့သတင်းမီဒီယာကောင်စီမှာပြောသွားတဲ့စကားနဲ့ပတ်သက်ပြီးတော့နှိမ့်ချုပ်လေးပေါ့နော်သူပြောသွားတဲ့ဆိုလိုမျိုးကျွန်တော်အမှအရင်ဆုံးနားထောင်ကြည့်အောင်ပါ
အခုကမှဆိုရှယ်မီဒီယာရှိဆိုရှယ်မီဒီယာရှိတယ်ဆိုတော့ဒီမှာအနောက်ကဒီကွန်မက်ရှင်မီဒီယာပေါ့ဒီကဒရင်းခါနာရီယာတွေဒီညနေတာဒီလိုဆိုရှယ်မီဒီယာဆိုရှိတဲ့အခါကျတော့ဟိုဒရင်းခါနာတွေအားကိုအခုကျတော့ဒရင်းခါနာတွေရဲ့ဝန်ထမ်းနဲ့ဒီဆိုရှယ်မီဒီယာရဲ့ဝန်ထမ်းနဲ့ညီညီလေးလို့ကျွားတယ်လို့ညာတယ်ကျန်နေတဲ့အခါကျတော့ဘယ်လိုနာမည်လဲဆိုတော့ကျွန်တော်တို့ကြောက်နောက်ဆုံးနိုင်ပါလေဆိုတာလည်းဟိုပြောရတော့ဖြစ်တယ်။ဒီနေ့ကြီးကဒီဘက်ကလည်းဖြစ်ဖြစ်ပေါ့။ဒီသတင်းဆိုရှယ်မီဒီယာလည်းဖြစ်ဖြစ်ဟိုကမ္ဘာမီဒီယာလည်းဖြစ်ဖြစ်ဒီလိုသွားလို့အမှားလို့ဘယ်လိုအကျိုးပြုလဲဆိုတာအဲ့ဒါကတော့ကျွန်တော်သိချင်တဲ့အဖြစ်ပါပဲ။ဒီနေ့ကရဲ့အဖြစ်ကိုကျွန်တော်သိချင်တာ။အခုခေတ်မှာကျွန်တော်တို့ကမ္ဘာလို့ဘယ်လိုအကျိုးပြုဒီမီဒီယာတွေကဘယ်လိုမှန်းလဲဆိုတာဆက်တယ်လို့ပြောနေတယ်။လူလူချင်းဆက်တယ်လို့လူလူချင်းပုံစံနှိမ့်တာပေါ့။ပြီးတော့လူသားနဲ့လူသားလူလူသားတွေကြားထဲမှာပြီးတော့နားမလို့ရှိဖို့သာသာဖြစ်ဖို့အဲ့ဒီအတွက်ဆောင်ဖို့ဖြစ်ဖို့ကနားဖို့ဘာဖြစ်နေလဲဆိုတာကိုပဲပြောရုံနဲ့လား။ဘာဖြစ်နေလဲဆိုတာပြောရုံဆိုလို့ရှိရင်ဘာဖြစ်နေလဲပြောဖို့နဲ့ပြောတဲ့အချက်နဲ့တခုရှိုးအရင်ကြီးလာ။အဲ့ဒါတစ်ခါကြီးအချက်နဲ့သာတူတူပဲပြောဖို့ပြောလို့ရပါချားတဲ့အခါကျလို့ရှိရင်နားထောင်နေသူပေါ်မှာအကျိုးသက်ရောက်မှာအများပါချားတယ်
ဒါတော့ဒီနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြီးခဲ့တဲ့သတင်းပတ်တုန်းကဒီမြန်မာသတင်းမီဒီယာကောင်စီနဲ့ပြောသွားတဲ့စကားတွေကကျွန်တော်တို့ကောက်နှုတ်ထားတာပါအဲ့တော့ဒီစနုပ်ပေါ်မှာတော့အဓိကကကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ကိုတာလွန်ဆောင်ထက်သူကတော့ခက်တဲ့မီဒီယာပါဒါပြီးမြန်မာသတင်းမီဒီယာကောင်စီရဲ့တွေ့ပဲတွေ့မှုတူလည်းဖြစ်ပါတယ်နောက်သူကတော့ကိုသက်ဆွေဝင်ကိုသက်ဆွေဝင်ကတော့ဒီလူမှုတာဟာသတာရှိအဖွဲ့ကဖြစ်ပါတယ်ဒီလူမှုကွန်ရက်ဒီနဲ့ပတ်သက်လို့တော်လေးဟိုရင်းနှီးရှိရစရာဖြစ်ပါတယ်သူနှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုသက်ဆွေဝင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆာ sorry ကိုတာလုံဆောင်ထက်ကိုကျွန်တော်ညီလုံးဖိတ်ခေါ်ခြင်းပါလေခင်ဗျာကိုတာလုံကဒေါ်ဆန်းစုကြည်နဲ့တွေ့ခဲ့တဲ့မြန်မာမီဒီယာကောင်စီတင်းမှာလဲပါခဲ့တယ်အခုဒီဒေါ်ဆန်းစုကြည်ကလို့ပြောသွားတဲ့ပတ်သက်ပြီးတော့အတော်လေးကြည့်ရှိပါတယ်ဒါအပြင်မြန်မာသတင်းမီဒီယာတွေမှာလဲသတင်းမီဒီယာကောင်စီကအကြီးအကဲတွေကိုတိုင်းကျွန်တော်အင်တာဗျူးတွေပေးနေတာပြောဆိုနေတာတွေတွေ့ရပါတယ်ခင်ဗျာကိုတာလုံဆောင်ထက်တူးချင်းအမြင်ဒေါ်ဆန်းစုကြည်ကလို့ပြောသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းမီဒီယာပေါ်မှာသူ့ရဲ့သဘောထားပြောသွားတယ်နဲ့ပတ်သက်လို့ကိုတာလုံအမြင်သိကြပါခင်ဗျာရေလို့
အဲ့တော့ဒေါက်တာကြီးကဒီသူ့အမိနဲ့ဒီတင်းကြီးရိုင်းနဲ့အပေါင်းများစွာပေါ့နော်အတိုက်ခံပေါ်ရမှာတင်းကြီးရိုင်းနဲ့အမတော်မှရှိနေတယ်အဲသူ့ရဲ့ channel ဆိုလို့ရှိရင်ကျွန်တော်တို့ဆိုရင်အချိန်ပေါင်းများစွာရောက်ခဲ့ပြီးတဲ့ကြောင့်မို့သူ့ဟာတင်းကြီးရိုင်းနဲ့မဆိုင်တဲ့သူပါဒါပေမဲ့ဒီရခိုင်ကြီးဖြစ်ပြီးတဲ့နောက်ပိုင်းမှာဒီကမ္ဘာတင်းကြီးရိုင်းရဲ့အဟိုပါပေါ်တော့တင်းဖို့ပြမှုတွေကိုဒီလိုဒါဟိုဒီကမ္ဘာနိုင်ငံရေးရတာတကွာလုံးပြဿနာလို့ဖြစ်လာတယ်ဗောလေအဲ့တော့အဲ့ဒီကမှာလည်းအစိုးရကမှာလည်းဟိုသတင်းကြီးရခိုင်ပြည်သားကိုသတင်းကိုပိတ်ကျင်းနေတာအဲ့ဒါစစ်တပ်နဲ့အစိုးရကြီးဖြစ်မှာကိုဒီဟိုပါဖုန်းနေပြီးတော့ဟိုပိတ်ကျင်းနေတာရှိပါတယ်အဲ့ဒါကြီးကြောင့်မလို့ဟိုသတင်းကြီးနဲ့စပြီးတော့ဒီဒါပြဿနာတက်တဲ့ဟာဗောလေဒါနဲ့ငိုရဲရတဲ့ဒီတင်းသတင်းကြီးရနဲ့အာနာစတက်တယ်လည်းတိတ်တော့အဆင်ပြေလာမှာမဟုတ်ဘူးတိတ်ပြီးတော့အဲ့ဒါတွေရှိလာမှာအာနာရပြည့်ချင်းကဒီလိုမျိုးကြီးတယ်တော်တော်ဝေးသွားနေတာဒါပေမဲ့ဒီခိုင်ပြဿနာပြက်လိုက်ပြီးတဲ့အချိန်မှာတော့ဟိုကမ္ဘာကြီးတင်းကြီးရဲ့ခုလုံးကဒါဒေါ်ဆန်းစုကြည်ကိုအနေနဲ့ဆွေးရဖို့ဝေဖန်ရတဲ့ကြောင့်မျိုးသူအနေနဲ့ကဒီတင်းကြီးရဆိုလို့ရှိရင်ဒီလိုမျိုးဖြစ်ပါတော့အကုန်လုံးကဟိုသူဒီအနေနဲ့ဆွေးရမယ်အရှင်ကြည်ရောတဲ့အနေထားမျိုးဖြစ်လာတော့เนาะအဲ့တော့ဒေါ်ဆန်းစုကြည်ဆိုလို့ရှိရင်ဒီတင်းကြီးရရဲ့ဒီခေါက်ပြချက်ပေါ်မှာ အရင်ကတော့သူ့ကိုဝါကြီးထောက်ခံတာမျိုးမဟုတ်တော့ဘူးလေသူ့ကိုဝေဖန်နေဟာမျိုးဖြစ်လာတဲ့ခါကျတော့သူ့စိတ်ထဲမှာတမင်းဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။နောက်ပြီးတော့ဒီတမင်းတွေကိုတမင်းသမားတွေဟာသူတို့ဒီ analysis ဆိုတာနဲ့သူ့ကိုမထောက်ခံတဲ့ပုံမှာလေဒါစိတ်ထဲမှာဟိုမချိမချက်ရှိတဲ့သဘောလို့ထင်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့သိတဲ့ခါမှာတမင်းသမားတွေအလားဟိုဒီဆက်ဆံတဲ့ခါမှာဒီလေးရဲ့ question တွေဟာဟို negative တက်ကိုပြောသွားတယ်ဗျာ။ဒီလိုပဲပြောနေရပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုကြည့်ချင်တာဒေါ်ဆန်းစုကြည်လူမှုကွန်ရက်နဲ့ပတ်သက်လို့သူ့အမြင်ပြောသွားတဲ့ကိစ္စပါ။ဟာဒီ social media တွေကအရင်ကသတင်း media တွေရှိတယ်ပေါ့နော်။အခု social media ပေါ်လာတဲ့ခါကျတော့ social media တွေမှာလည်းသတင်းတွေဖောက်လို့ရဆိုတဲ့သဘောမျိုးပြောသွား။တကယ်တမ်းက social media ဆိုရဲဟာမြန်မာနိုင်ငံမှာတော်လီတက်လာတက်နေတဲ့ကိစ္စပါ။သတင်းတူတွေရောများနေတယ်။အဲ့တော့ဒေါ်ဆန်းစုကြည်ခုလိုပြောလိုက်တာကအခြေအနေနဲ့တော်တော်လေးဝေးကွာသွားလို့လား။ဒါမှမဟုတ်ရှင်သတင်း media တွေကပုံကတူရပဲကျွန်တော်ဒီလူမှုကွန်ရက်ပေါ်မှာရေးထားတွေ့ရပါတယ်။ချို့လည်းပြောပါတယ်။ဒေါ်ဆန်းစုကြည်ကသတင်းမီဒီယာရဲ့ကိစ္စကိုကျွန်တော်တို့တက်တော့တော်လေးကိုသိနေတယ်ပေါ့နော်အဲ့လိုမျိုးပြောတာရှိတယ်။ तू ကလက်လန်းဝေးသွားလို့လားဒါမှမဟုတ်ရှင်တကယ်ကိုပဲသိနေလို့ပြောရလားဘလို့မြင်ပါလဲခင်ဗျာ
။ကျွန်တော်ထင်တာကလက်လန်းဝေးသွားတယ်လို့ကျွန်တော်ထင်တယ်။သိလို့ပြောတာတစ်ခုပေါ့နော်။တချို့ချင်းနဲ့အဟိုဒီ3မိလာတိရှိလာတဲ့အခါမှာဒီကျွန်တော်ဟိုတကယ်တော့သတင်းမီဒီယာနဲ့ချစ်ချင်းကြီးကနည်းလာတယ်ပေါ့နော်။အဲ့တော့ဟိုသတင်းလေးအားလုံးရလေပဲဒါလည်းသူရမယ်သူ့ပေါ်မှာဝေဖန်တိုက်ခိုက်တာရေများလာတဲ့အခါကျတော့ဟိုသူအရင်ကလည်းဟိုတိသလားနားလေသလားဆိုလို့ရှိရင်ဒါလည်းဟိုကျွန်တော်တို့ကဘာမှအသိစားမဖြစ်ဘူးနော်ဟိုဒါလည်းသတင်းသမားပြောပြရဲ့လုပ်ငန်းဆောင်တာဆိုတာသတင်းသမားမှပဲသူချာချာသိနိုင်မှာပေါ့လေဒါမှအပြည့်အစုံနဲ့သိနိုင်လို့ဆိုတာကျွန်တော်ဒီမှာရေဘူးရလောက်ပဲသိနေလို့ဖြစ်ပါပဲဒါပေမဲ့အဲ့ဒီရေဘူးရလောက်သိတဲ့အချိန်များနေမှာတချို့တချို့ကလည်း3မိနစ်လောက်ဝေးကွာသွားတဲ့အခါကျတော့ဟိုပို့ပြီးတော့မသိရအောင်ဒီမှာပြောရင် social media ကိစ္စကိုကျွန်တော်တို့ဝိုင်းမှာတော့ဆက်ကြည့်ကြည့်ဗာထိုင်တဲ့အခါကျတော့အော် social media နဲ့ media ကိစ္စ mainstream media ပေါ့လေသူကပြောတာပေါ့ပြောတဲ့အခါကျတော့ကျွန်တော်တို့ထင်တာအကောင်းဆုံးတူရမယ်ပြီးတော့အော် social media ဆိုတာတာဝန်ယူမှုတာဝန်ခံမှုမရှိဘူးဆိုပြီးသူကပြောတဲ့အခါကျတော့အော်ဒီအကောင်းဆုံးတော့ပြောတဲ့အခါတော့ social media ဘယ်လိုပြောပြရလဲဆိုတော့အဲ့ဒီ media ကိုရရောတာဝန်ခံမှုတာဝန်ယူမှုရှိတယ်ပါပေါ့နော်ဒီလို question မျိုးလေးပြောတဲ့။နောက်ပြီးတော့ဒီ mindset ပြတာပြောလဲဆိုတော့ဟာဟိုနိုင်ငံကဩဇာရှိတဲ့မတူညီတစ်ကောင်မျိုးပြီးတော့ဒါဟိုကမ္ဘောဒီးယားမှာအဲ့ဒါကြီးဟိုဘောနော်အလုံးဆက်ခံရတဲ့ကလေးလေးပြောဘူးဝေးတာကလေးလေးပြောလုံးဆက်ခံရပါတယ်ဆိုပြီးတော့ဒါလက်ချံပြီးတော့တရေကြီးရေပေါ့နော်နာတာကိုမှားလို့ပြန်ပြီးတော့ပြင်ဆင်ခိုင်းတဲ့ခါမှလည်းတော်တော်နဲ့ပြင်ဆင်ချက်နဲ့ချက်ပြီးပေါ့နော်ချက်ပြီးတဲ့ခါကျတော့လေမချင်မရှားလေးနဲ့ချက်ပြီးတော့ဒါနဲ့ဘယ်တော့ဒီတရားမှုရှိသွားလဲဆိုတော့အဲ့ဒီတရားမှုအစိုးရမှအတော်ကြီးကိုတရားမှုရှိကြတယ်ပေါ့ဒါနဲ့ဒီဟာကိုအမှန်ပြင်ဆင်ခိုင်းတဲ့ခါမှတော့ဘယ်သူမှမသိလိုက်ဘူးပေါ့နော်ဒီဟာမှတရားမှုကချက်တစ်ခါလုံးပြက်နေတယ်ပြင်ဆင်တဲ့ချိန်မှကျတော့ဘယ်သူမှမသိလိုက်တဲ့ပုံစံမျိုးသူကဒီလိုမျိုးရှင်းကိုသူကဒါတိမမီဒီယာရဲ့ကြာဖြစ်တည်လာတာပေါ့လေအဲ့တော့ဒီဟာကိုချင်းချင်းအဖြစ်တော့ဒီတိမမီဒီယာရဲ့ပုံမှာဟိုတော့အစာမကြည့်ဘူးလို့လေအခြေအနေအခက်မကြည့်ရှိရတော့ကျွန်တော်မြင်ရပါလေရ
ဟုတ်ကဲ့ကိုတော်လုံးသောတဲ့ဒီတိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျကျွန်တော်ကိုတက်ဆွေဝင်းကိုဖိတ်ခေါ်ချင်ပါတယ်ကိုတက်ဆွေဝင်းခုနကဒေါ်ဆန်းစုကြည်ပြောသွားတဲ့အချိန်မှာကိုတက်ဆွေဝင်းကလည်းလူမှုကွန်ရက်မီဒီယာတွေနဲ့အကျွမ်းသူတွေရှိတဲ့ခါကျတော့သူ့ရဲ့အမြင်နဲ့ပတ်သက်လို့ကိုတက်ဆွေဝင်းသဘောထားသိချင်ပါတယ်ကျွန်တော်
ဟုတ်ကဲ့ခင်ဗျအမြင်နဲ့ဟာကြောင့်လေဒီဒေါ်ဆန်းစုကြည်ကဒီကစစ်စစ်လူတက်တဲ့ကနေပြောရလို့ကျွန်တော်ထင်ပါတယ်ဒီကျွန်တော်ဒီမီဒီယာကြီးစတဲ့နေရာတွေတူတယ်ဆိုတော့ဒီကပြည်သူကြီးဒီမီဒီယာကပုံစံမျိုးပုံစံမျိုးနေတဲ့အခါကျတော့ဒီ social media ဆိုတာကျွန်တော်မနေ့ကနေ့ကမျိုးစုံကြီးတက်တဲ့အခါကျတော့ဒီ social media တွေအရပ်လို့ရတယ်ဒီလိုနဲ့ကြည့်နေတာဆိုတော့ဒီကြားထဲမှာကျွန်တော်တို့ဒီ social media နော်တကယ်ဒီ social media တွေဒီ social media တွေဆက်နေတာပမာရှိတဲ့ဆိုမျိုးနဲ့ပြောတော့ဆက်ကြနေတဲ့ဒီမှာစူလာလို့ဆက်ကြနေတဲ့ဆက်ကြကြည့်ရတယ်။ဒါနဲ့ဘယ်လိုကြည့်ဒီပြောသွားရတဲ့မှာကျွန်တော်တွေ့ရတာဒီ mainstream media တွေတဲ့ media တွေအဲ့ mainstream တွေကြည့်လို့ဒီအဲ community နေတယ်စိတ်ထဲမှာအတူဒီတွေရဲ့ခုခုတောင်ပြောကြရတဲ့ဆက်ပါလေ။ဒါလို့ဒီခါပြီးပြီဆိုတော့မျိုးဒါရီကဒီ media သမားကြီးကိုယ်ကတော့ဒီအဲ့ဒီဒီလက်ရှိအစိုးရအဖွဲ့ကြီးကပြောထားကြတော့ဒီတာဒီဝင်လေးရောဒီဟဲ့ဒီလေးအဲ့ဒီပုံစံမျိုးဖြစ်နေကြရတယ်။ဒါနဲ့ဒီပြောရဲဒီခုနကမီဒီယာနဲ့ဒီအားကြိုက်နေပါညာဆိုရအောင်သိသိကြည့်ပြီးတော့ပေါ့။ဒါကဘယ်လိုမျိုးသုံးပါလဲဘယ်လိုမျိုးအလိုအလိုတရေမျိုးတွေကျွန်တော်တို့ကလိုက်ပါလဲဘယ်လိုတွေမျိုးတွေကျောင်းရပါလဲဆိုလေအာကျွန်တော်သိသိကြည့်ရတဲ့မှာဒီပြီးသွားနေကြတယ်။ဘာဖြစ်လဲကြတော့ဒီ basic ရာနေရှာနေပြီးတော့သွားရတဲ့ဒီ basic media တွေက social media တွေမှာတွားနေတဲ့သတင်းတွေကတကယ်လည်းဒီ social media အသုံးပြုစွာအပြည့်အဝနေတဲ့သတင်းတွေလောက်ကိုမပေါက်ရဘူးဆိုတာမျိုးနဲ့အများကြီးဖြစ်နေတယ်။အဲဒါကြောင့်ကျွန်တော်တို့က social media ဆိုတာတကယ်က platform တစ်ခုလေ social media ဟုတ်မလဲ။ဆိုတော့မနေ့ကပြီးခဲ့တာ social media ဆိုတဲ့ဟောတကယ်လည်းကျွန်တော်ဒီ media platform တစ်ခုဖြစ်တယ်။ဆိုဆိုရဒီကိုလည်း computer ပုံစံမျိုးဆိုတော့ data တွေနဲ့ကြာရှိတိုင်းဖြစ်။ဒီကဲဝင်ကြာရှိနိုင်တယ်။ဒါရက်ကတည်းကတည်းကအနေနဲ့ရပါတော့ဒါပေမဲ့ဒီစီးပွားရေးမှာကျတော့လည်းကျအခက်ကြီးရတဲ့ဒါဒီပုံစံမျိုးရှိတယ်။ဒီလိုဒီ media active တွေအမေရိကစီးပွားရေးဆိုင်ရာတွေကလူသားပြည်စုံတွေကတောက်ပြတ်နေကြတာရှိတယ်။ဒါ social media ကအဲ့ဒါမဲ့ဒီ mainstream media တွေကလည်းတကယ်ကြည့်ကြည့်ရှိတယ်။ဒီ social media တွေရှိတယ်။ဒီ Facebook platform တွေတော်တော်ကြီးရတယ်။ဟုတ်ကဲ့
။
ဒီဘာလဲအဆင်ပြေရှိတယ်။ဒါမှမဟုတ်ဒီ public service ဒီတော့ဒီလိုဒီအခုဒီလိုဒီ
ကိုတက်တူနဲ့အတန်ကောင်းကောင်းကျွန်တော်တို့ဟုတ်ကဲ့ကိုတက်တူကိုကျွန်တော်အတန်ကောင်းကောင်းမကြောက်ဘူးတန်လေးနဲ့လုံးနေကျွန်တော်တခုခုတက်တူကိုမြည်ကျင်ပါလေကိုတက်တူကမီဒီယာသမားလည်းဖြစ်တဲ့မီဒီယာသမားမဟုတ်တဲ့အခါကျတော့ဒေါ်ဆန်းစုကြည်ကမီဒီယာတွေပေါ်မှာအဲ့လိုမြင်အောင်ရခိုင်ကိစ္စပဲဖြစ်စီနောက်တခြားအစိုးရနဲ့ပတ်သက်လို့ပဲဖြစ်စီ mainstream မီဒီယာတွေတဲမှာတစုံတရာဗိုင်းရပ်ဖြစ်တယ်လို့ကိုယ်တက်ဆွေးဝင်တို့အပါဝင်ပေါ်လူလူကြားထဲမှာတော့အဲ့လိုမျိုးခံစားချက်တွေရှိပါလား
Hello okay ဟုတ်ကဲ့နောက်ဆုံးတော့ဒီချက်ပြောပြီးကြည့်ရမှာ
ပါဗျာအဓိကတော့ခုနဒေါ်ဆန်းစုကြည်ဘက်ကအဲ့လိုမြင်တယ်လို့ပေါ့နော်မြင်တယ်လို့ဖြစ်နေတာဒီ mainstream media တွေကရောရခိုင်ကိစ္စအပါဝင်ဒေါ်ဒီအစိုးရနဲ့ပတ်သက်လို့ကိစ္စပြောချို့ရေးသားတဲ့အခါမှာ mainstream media တွေဘက်ကသုံးတရား virus ရှိတယ်လို့မြင်ပါလ
ားကျွန်တော်တော့မမြင်ပါဘူးဒါကတော့ကျွန်တော်တို့ဒီ mainstream media တွေကျွန်တော်မြင်တာကွာဒီရရုံးနေပြောမြင်လာတယ်ဒီကရားလေဒီခိုင်ဒီစားနဲ့ပတ်သက်ပြီးတော့ဒီကျွန်တော်တို့ဒီဘိုက်နာမယ်ဒီဒီဆိုသောဒီစားမျိုးမှာပြောရမယ့်ဒီစားမျိုးမှာကပြောဖို့လူငယ်လို့ရမှာကျွန်တော်ဒီလူခွေကသမားတွေဒီလူခွေတက်ကြလို့ရှားပြီးဒီနိုင်ငံရေးတက်ကြလို့ရှားပြီးပြောနေတယ်ဆိုတော့ဒီ mainstream media အနေနဲ့ကတော့ဒီဒီကရားမှာပုံပြီးပြောဖို့လူသေးတယ်ဒါပေမဲ့တကယ်ဖြစ်ခဲ့တာတကယ်လည်းဒီကျွန်တော်ဆောင်လဲဒီပြောရတဲ့ဟာတွေဒီတန်းနဲ့စီပြီးအောင်ကိုဆက်ပြီးတော့ပြည့်တဲ့ချက်တာကဒီလိုဖြစ်တာဒါပေမဲ့ဒီအောင်ကျွန်တော်ဒီဒီလိုပါကျွန်တော်မီဒီယာရဲ့နေပြီးပေါ်ပြတဲ့ဟာကြီးအများကြီးအားနည်းနေရတယ်။ဆိုတော့ဒါအနေနဲ့ရောမီဒီယာရဲ့ထောက်ပြနေတာမျိုးရှိတယ်နော်။ဒါပေမဲ့ဒီလိုမျိုးဆင်းမီဒီယာရဲ့ဥပဒေကြောင့်ပြဿနာမျိုးဖြစ်နေတယ်။ဒီကဒီဒီလိုမျိုးဒီကတော့ဒီလိုမျိုးရည်ရည်ရည်ကြတာဖြစ်တယ်။ဒါကြောင့်ဒီကရည်ဆိုလို့ရှိရင်သူတို့ရာသူတို့ဒီလိုမျိုးကြောင့်ပတ်သက်ဆက်ဆက်နေကြတော့မှဒီကရည်ကလည်းရမယ်ပြီးတော့ကြည့်ရမယ်။ဒါရှင်းရှင်းလေးကျွန်တော်လည်းကြားဒါပေမဲ့ဒီမီဒီယာတွေကတော့ဒီပေါ်ပြရဲ့အများကြီးရှိတာဥပဒေဆိုးမီဒီယာဆိုလို့ရှိရင်ကျွန်တော်ဆောက်သတ်မိလိုက်တာဒီကရည်ဆိုလို့ဆိုပြီးသူတို့ဒီဘောက်ဆက်တဲ့ဦးစီးတိုက်ပြီးနေပါတော့ဒီခရင်ဆက်တာ
ဟုတ်ကဲ့
မီဒီယာမှာလည်းဘောက်ဆုံးနဲ့ကြည့်ကြရတယ်။ဒီခရင်ကြီးလည်းမဟုတ်ပြန်လည်းတော့ပေးကားလီယူဒီကဲတည်းခိုင်ကြနေနေဒီစိုးစိုးမျိုးစုံတွေတွေ့ပြီးတော့ပြောရတယ်ဖြစ်တယ်သူကမီးပေါ့ဒီလိုအားလုံးမရတာဘူ
းဟုတ်ကဲ့ခရင်ကိုတက်ဆုံးကျေးဇူး
တင်ပါတယ်မင်းစင်အဖေရဲ့အဲ့လိုအများကြီးညာကြီးကမပြောဖို့နေအနိုင်ရကြမီဒီယာလည်းကမပြောဖို့ဆိုတာဒီ
ဟုတ်ကဲ့ကျွန်တော်သရရှင်တူဖိတ်ချင်ပါတယ်ကိုတက်ဆွေဟုတ်ကဲ့သရရှင်တူရောက်နေလို့လေတိုင်းပေါ်မှာကိုတက်ခိုင်ကိုတက်ခိုင်အဲစူနီမြန်မြန်လို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့မီဒီယာတွေကိုသိပြီးတော့ယုံကြည်တရှိတဲ့ဘက်ကပဲကျွန်တော်ဆွေးနွေးမှာပါဟုတ
်ကဲ့ဒ
ီမှာကျွန်တော်ဘာဖြစ်လို့လဲဆိုတော့ဒီဟိုတယ်ကဘာသာရေးစီရင်ခံစားနဲ့ပတ်သက်ပြီးတော့ဒီကိုကွန်ဆောင်လာဒီရအင်တာဗျူးနားထောင်လိုက်ရတယ်အဲ့ဒီမှာသူပြောသွားတယ်ကချင်ပြည်နယ်မှာခရစ်ယာန်ကိုကတူက69ရာခိုင်နှုန်းရှိတယ်လို့သူပြောတာဒါကြောင့်အမဟုတ်ဘူးအမဒါမျိုးအဲ့အမကို BOA ကနေမှကလွင့်ပေးတယ်ထုတ်လွင့်ပေးတယ်ဒါလို့အဲ့လိုမျိုးပေါ့ဗျာ Facebook ဆိုတာလည်းပဲပြင်လိုက်တယ်ပြင်လိုက်တယ်ကျွန်တော်မှမစူးဒီစူးပြင်လိုက်တာပဲဒီ BOA ကလည်းအဲ့ရမျိုးပဲအဲ့လိုမျိုးအများကြီးပဲဒါကြောင့် AA နဲ့ဗမာစစ်တပ်နဲ့ဖြစ်တဲ့ချိန်မှာ AA ဘက်ကပြောတယ်ရောက်20ဗမာစစ်တပ်ကရောက်20ပေးတယ်30ပေးတယ်တောက်ဆုံးလည်းပြောတယ်ဒါလို့အဟုတ်လားမဟုတ်လားလည်းမသိဘူးအေးရတာမှားပြီးပြောတာဆိုလို့ရှိရင် BOA ထုတ်လွှင့်ပြရတယ်ပဲကိုယ်တရင်ကဟိုတကယ်တည်လားမတည်လားမသိဘူးအဲ့လိုမျိုးတွေအများကြီးဖြစ်နေတယ်အများကြီးဖြစ်နေတယ်အဲ့လိုမျိုးတွေဟိုဒီမီဒီယာမတက်ပြီးတော့ယုံကြည်လို့မရတဲ့ပုံပေါ့ဗျာနောက်တစ်ခုကကျွန်တော်ကိုယ်တာလင်ကောင်းတဲ့ကိုမေးချင်တာပါဟု
တ်ကဲ့ဒီ
တာလင်ကောင်းတဲ့ကိုမေးချင်တာဒီဟာတရင်မီဒီယာကောင်စီကဥမင်ကျော်ရေကိုတိဟာပေးရေကိုတန်ကောင်းကိုတာလင်ကောင်းတဲ့ကအားစီမှာဆွေးနွေးတော့ရှိတယ် professional media သမားပြောက်ဆိုတာဒီတိုင်းပြည်ပေါ်လူမျိုးပေါ်သစ္စာခံကြမလို့ဘူးအမှန်တရားကိုသစ္စာခံမယ်တဲ့ပြောသွားဟုတ်ပြီအမှန်တရားကိုသစ္စာခံတဲ့ဇေမီရောက်ပါတိုင်းပြည်တို့အကျိုးရှိတဲ့အမှန်တရားကိုထုတ်ဖို့မလားတိုင်းပြည်တို့အကျိုးမှန်တရားကိုထုတ်ဖို့မလားခုအဲ့ခင်ဗျားတို့ဒီဒီနေ့သမားတွေထုတ်ဖို့နေတဲ့ အမှန်တရားတွေကပြည်သူလူတွေဘယ်လောက်ကျိုးရှိလဲပြည်သူလူတွေကပြည်သူလူတွေကလာတဲ့ impact ကပြည်သူလူတွေကလာပြီးတော့ပြန်ပြီးတော့ response ကဘလို့ဖြစ်နေလဲဆိုတော့သိလားဆိုတော့ကျွန်တော်မေးနေတာပါ
ဟုတ်ကဲ့ကျေးဇူးပါကုသခန်ကျွန်တော်မေးပြပါမယ်အရင်ဆုံးကျွန်တော်တို့ view ကထုတ်လွှင့်ချက်နဲ့ပတ်သက်လို့ကျွန်တော်အရင်ဆုံးပြောချင်ပါတယ်ကိုကွန်ဆိုင်ပြောဆိုသွားတဲ့ကိစ္စဆိုလို့ရှိရင်ဒါကကျွန်တော်တို့ interviewer ပေါ့နော်ဒီ interview မင်းများနဲ့လူပုဂ္ဂိုလ်သူ့ရဲ့ပြောဆိုတဲ့အချက်ကိုပဲကျွန်တော်တို့ထည့်တာပါသူပြောဆိုတဲ့အတန်နဲ့ပါပါလို့ねကျွန်တော်တို့ဘက်ကပြောတာမဟုတ်ပါဘူးသူနည်းကောင်းမဲ့ AA နဲ့မြန်မာတိုက်ပွဲကိစ္စတွေမှာလည်း AA ဘက်ကပြောဆိုတဲ့ဟာကိုကျွန်တော်တို့ထုတ်တယ်မှာလည်းမြန်မာအဲ့ချိန်တိုင်းမှာတစ်ဖက်မှာရှိတဲ့မြန်မာတပ်မတော်ပဲဖြစ်စီမြန်မာအစိုးရပိုင်းဖြစ်စီသူတို့ရဲ့ပြောဆိုချက်တွေကိုသူတို့ဘက်ကတုံ့ပြန်ချက်စီရဖို့အတွက်ကျွန်တော်အငြင်းအံကြိုးစားပါတယ်အတော်များများမရပါဘူးတစ်ဖက်ကပြောဆိုတာမရှိပါဘူးအဲ့အတွက်ကြောင့်မလို့ခုနကပြောလို့တစ်ဖက်ကဖြစ်သွားဆိုတဲ့ကိစ္စမှာ access of information ခုနကပြောသတင်းမီဒီယာသတင်းချက်လက်ကိုအစိုးရဖြစ်စီတပ်မတော်ဘက်ကဖြစ်စီရယူပိုင်ခွင့်သတင်းမီဒီယာဘက်မှာကျွန်တော်တို့မှာခုနပြောလို့ပေါ့ကျွန်တော်တို့အနေနဲ့ view အနေနဲ့အဲ့အချိန်မှာမရလိုက်တဲ့အခါကျတော့တစ်ဖက်တက်လို့ဖြစ်သွားတာမျိုးရှိပါတယ်ဒါပေမဲ့ဒီပြောဆိုသွားတဲ့ကိစ္စကကာယကရှင်ပြောဆိုတဲ့လူရဲ့ကိစ္စဖြစ်ပါတယ်ခင်ဗျာကျွန်တော်အဲ့ဒါကကျွန်တော် view နဲ့ပတ်သက်လို့ပြောတာပါကျွန်တော်ခုနကုတာလုံးကိုမေးသွားတဲ့ကိစ္စနဲ့ပတ်သက်လို့ကုတာလုံးကပဲပြန်ပြီးတော့ဖြေပေးပါလားခင်ဗျာ
အဲ့တော့ဒီတိုင်းပြည်ရဲ့လူမျိုးအကျိုးရှိရဲ့ဆိုတာသူကဘယ်လိုဟာမျိုးဖြစ်ရှိနေလဲ၊ဘယ်လိုရှိနေလဲပေါ့နော်။ကျွန်တော်တို့အနေနဲ့ကတော့ဥပမာပြောလို့ရှိရင်ရာဇာကိစ္စကိုကျွန်တော်ပြောပါမယ်။ဒီနေ့မှာဟလာဒီလူမျိုးကတူရနေပြီးတော့အဟိုပါပေါ့နော်ဆက်ချက်တဲ့ကိစ္စကိုလူဦးရေနဲ့ဆက်ချက်တဲ့ကိစ္စတချို့ရလည်းပြောကြတယ်ပေါ့နော်။အကျန်းဖတ်သမားကြီးဆက်ချက်တာကြတော့မပြောဘူး။ဆိုတော့အကျန်းဖတ်သမားကြီးဆက်ချက်တာကိုလည်းနိုင်ငံတကာမီဒီယာကကြီးနေတာအများကြီးပါပဲပေါ့နော်။အဲ့တော့ခုနပြောလို့ကျွန်တော်တို့ဒီဒီလူမျိုးကြီးတစ်ခွဲဆိုတာတိုင်းပြည်မှာအစ်တီတူရှင်တစ်ခုပေါ့နော်။တကယ်ကိုစီးနေတာကိုပုံစံတွေနဲ့ဆန်ပြီးထားတဲ့အစ်တီတူရှင်တစ်ခုရနေပြီးတော့စီးနေကမ်းနဲ့ဆက်တာဖြစ်ပါဘူး။ရိုက်တာဒီနောက်မြောက်ကဖောက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒါဟာတိုင်းပြည်အတွက်အကျိုးရှိတဲ့ကိစ္စဟုတ်လား။ဒီလိုခေါ်ပြီးထားတဲ့အခြေအနေဟာဒီလိုတက်လို့မရဘူး။သူတို့ကဒီလိုဆန်းနေတကယ်တော့စံဖတ်တမဆိုလို့ရှိရင်တရားရင်တင်ရမယ်။တရားရင်ကလို့ပြီးတော့ဆုံးဖြတ်ရမယ်အတိရှိရတယ်။မတော်တူရှိရတယ်လို့ရှိရင်တရားပြီးရရှိဟိုပြန်ထားခလိုက်ရတယ်။နော်ဒီလိုမျိုးစံဖတ်တမတွေလို့ကျွန်တော်တို့ကကတ်လိုက်ချက်လိုက်ဟလာပြည်ပြည်မှာဆက်ပြီးတော့မြေကြီးနဲ့တူးဖို့လို့ဆိုတဲ့စိတ်ဆမျိုးဟာဒါကရခိုင်ပြည်ဆမ်းလို့ဒီလိုမျိုးတိုင်းရင်းသားဒေသတွေမှာဒီလိုမျိုးတက်ဖို့ကတတ်ဖြတ်တဲ့စိတ်ဆမျိုးကြီးဘလို့ရှိတယ်ဒီလိုဒါကျွန်တော်တို့မသိနိုင်ဘူး။ဒီလိုမျိုးတက်ဖြတ်တဲ့ဆရာလေးရှိနေကြဒါကိုဖြည့်ဆည်းထားလိုက်လို့ဆိုလို့ရှိရင်နောက်နေလေဥပဒေနဲ့တက်ဖြတ်တဲ့စိတ်ဆမ်းကြီးဒီလိုလူတွေကိုဥပဒေနဲ့တက်ဖြတ်တဲ့စိတ်ဆမ်းကြီးအများကြီးဖြစ်လာမှာပဲ။ဒါကြောင့်မို့ဒီလိုမျိုးစိတ်ဆမ်းကြီးထောက်ထုတ်တာဟာတိုင်းပြည်ရဲ့လူတွေအကျိုးရှိတယ်လို့ကျွန်တော်ကဖြစ်ပါလေ။ဒါပေမဲ့ဒီကတိုင်းပြည်ရဲ့လူတွေအကျိုးရှိနေတာဘယ်ရှိတော့ရှိလဲဆိုတော့ကျွန်တော်လည်းနားမလည်ဘူးလေ။ဒါကတော့ကျွန်တော်ရဲ့အင်္ဂါပေါ့ကြီး။ဒီအမျိုးမျိုးပြောတာဟာနောက်တစ်ခုကအမှန်တရားကိုသိပါခံရင်ဆိုတော့ကျွန်တော်တို့ဟာအများကြီးဆိုပြီးတော့ဒီဟာကအမှန်တရားကအမှားပေါ့နော်။ဒီဟာကကျွန်တော်တို့ကသုံးချက်လို့မရပါဘူး။ကျွန်တော်တို့ကသတိပြုကြရတဲ့ဒီပါပဲ။အဲ့တော့သင်ကြားရတဲ့ဒီကနေပြီးတော့သင်ကြားရင်အဲ့ဒါကိုကြည့်ပြီးတော့ဟိုဒီကြည့်ရပြည့်တယ်လို့ဒါဖတ်တဲ့ပြည့်တယ်နားထောင်နေသိတဲ့ကနေဒီဟာအမှန်ဒီဟာအမှားဆိုတော့သူကသုံးချက်တာပါ။ဒါပေမဲ့မီဒီယာကဒါကြားဆံနေခုပါပဲ။ဘာလို့ဖြစ်ခဲ့လဲ၊ဘယ်လိုဖြစ်ခဲ့လဲ၊ဘယ်လောက်ထိဖြစ်ခဲ့လဲ။အဲဒီဘာပေါင်းဆိုတော့အတန်လေးဟုတ်ကြတယ်သဘောတရားပါပဲအဲ့ဒါကိုတော့စူတီချာချာနားလည်နေသလိုရှိရင်ဒီမှာဒီပြောနေတဲ့အပေးမျိုးကြောက်သွားတယ်လို့ကျွန်တော်ကထင်ပါတယ်
ဗျဟုတ်ကဲ့ကိုတာလွန်ကျေးဇူးပါကျွန်တော်နောက်ထပ်တော့ရှင်တယောက်ရဲ့ပေးစာကျွန်တော်ဖတ်ပြချင်ပါတယ်ကျွန်တော်ကတော့ဖြိုးဝင်းထောက်အောင်ပါတဲ့အခုချိန်မှာဆိုလို့ရှိရင်မြန်မာနိုင်ငံဟာဖုန်းလမ်းတွေတောင်းလာတဲ့အမျှလူမှုကွန်ရက်တွေဖြစ်တဲ့ Facebook တုံးတဲ့သူတွေများလာနေပါတယ်နောက်ပြီးတော့ကြော်ညာလူသတင်းဌာနတွေကစ Facebook ကနေဖြန့်နေကြတော့ Facebook တုံးပြီးတော့သတင်းတွေရယူနေကြပါတယ်ဒါပေမဲ့ Facebook ကိုတုံးချပြီးတော့သတင်းအမှားအမိုးစကားတွေပြောနေသူတွေကရှိနေကြတော့အခုနောက်ပိုင်းဆိုရင် Facebook ပေါ်မှာတိလိုက်ရတဲ့သတင်းတွေကိုသိမယုံရဲပါဘူးတဲ့ကျွန်တော်ဆိုလို့ရှိရင်ဒီသတင်းတွေမှန်ကန်ရဲ့လားရှိမရှိဆိုတာကို VOA BBC လို့သတင်းပြပြန်ကြားပြီးတဲ့သတင်းထံလာတွေကိုသွားဝင်ဖတ်ကြည့်ရပါတယ်။ဘာလို့လဲဆိုတော့ Facebook ပေါ်ကသတင်းတွေကတိကျမှုမရှိလို့ပြောချင်တိုင်းပြောခွင့်ရတဲ့အခြေအနေဖြစ်နေတော့မြုံရဲတာပါပဲ။နောက်ထပ်သွားရှိရင်တဦးကတော့ကုတင်ငွေပါ၊ဥတင်ငွေပါ။သူရေးထားတာကတော့မြန်မာလူလူကြားမှာလူမှုကွန်ရက်ရဲ့ဩဇာဟာအတော်လေးကိုလွှမ်းမိုးပါရဲ့။မီဒီယာတွေကနောက်ကလိုက်နေရတာပါပဲ။ရန်ကုန်မှာနေစဉ်ထုတ်သတင်းစာကိုမနေ့ပိုင်းတိုင်းမှာဖတ်ရပြီးမယ်။နေမှာဆိုရင်တော့အနည်းဆုံးတည့်ရက်နောက်ကျပြီးတော့ဖတ်ရပါတယ်။အပတ်စဉ်ထုတ်ကြံရည်လေးထုံးကြီးလကောက်ပါလေနောက်ကြမှာဖတ်ရပါလေမြေစုံတွေပြားမှာဆိုရင်ပူဆိုးပါလေတဲ့လူမှုကွန်ရက်မှာဆိုရင်တော့လိုင်းရှိလို့ရှိရင်ဒသင်းကချက်ချင်းကြတာမှန်ကတော့ခုပြီးတော့ခုပါကူချင်းချင်ရမယ်သဘောပါလေဒေသချားနယ်တွေကိုဖတ်တဲ့သူနဲ့လူမှုကွန်ရက်အသုံးပြုပြီးတော့ဖတ်တဲ့လူကပုံများလာတာတွေ့ရမှာပါလေကျွန်တော်ဆိုလို့ရှိရင်လည်း Messenger မှာ CNN BBC တို့ကိုဖတ်ပါလေဒသင်းဖတ်ရပါလေတဲ့ဒါကတော့ကုတင်ကြီးအမြင်ပါကျွန်တော်ကတော့အဲ့ဒါနဲ့ပတ်သက်လို့ကိုတက်ဆွေကိုပဲမေးချင်ပါတယ်ခင်ဗျာအခုပြောမယ်ဆိုရင်တော့ဒီ social media ကလည်း platform တစ်ခုအနေနဲ့သတင်းထဏအတော်ရနာအသုံးပြုလာကြပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံမှာ social media ရဲ့စွမ်းမိုးမှုကခုနဒေါ်ဆန်းစုကြည်တိလို့သိကျင်တယ်လို့စွမ်းမိုးမှုက media တက်တောင်ကြီးနေပြီလားကိုတက်ဆွေရဲ့အမြင်သိကျင်ပါတယ်
ကျွန်တော်ကဒီ social media ကုလသမဂ္ဂ platform တစ်ခုပေါ်လို့အဲ social media platform မှာဆိုရင်ဒီတရေဘောင်းကိုတရေခဏဘောင်းဆိုတာနေပြီးဒီ social media လုံးမှာတက်ပြီးတော့သူရဲ့ဒီတရေမျိုးမျိုးကြည့်ရအောင်လုပ်တယ်အဲ့လိုပဲဒီကုလသမဂ္ဂလိုမျိုးဒီ media အသိတွေပြောလို့ရှိရင်ဆိုဒီ water change လို့ပြောရတဲ့ account တွေဖြည့်ရှည်ရနေပြီးတော့ဒါလည်းဒီတရေမျိုးကြောင့်ဆိုပြီးလာတာမျိုးရှိခါလာဒီလိုပြောတယ်လို့ဒီ media လေးဆိုစီလိုဟာမျိုးပေါ်တော့ဒီဒီတရေခါလာနေဒီတရေမျိုးဘယ်လိုမျိုးဆက်ဆက်ရတယ်ဘယ်လိုမျိုးကျွန်တော်တို့ဒီကျားပြီးရအဒီအဆောင်မှာဖြစ်ရမယ်ဆိုတော့ဒီဖြစ်နေတာဆက်ဆက်ပါတယ်အဲ့တော့ဒီလူကြီးတွေမှာဒီမီဒီယာလူကြီးမရှိသေးရတယ်ကျွန်တော်တို့ဒီပြည်ထနာရှိရပါတော့အဲ့တော့ဆိုရှယ်မီဒီယာဆောင်မှုဆိုတာဘာလို့ပြောရလဲကျွန်တော်နားမလည်ဆိုရှယ်မီဒီယာဆိုတာမီဒီယာတစ်ခုဟုတ်မလို့ကြွားသူကပလက်ဖောင်းပဲဖြစ်တယ်အဲ့ပလက်ဖောင်းပေါ်မှာတခြားသောမီဒီယာတွေရောရှိတယ်ပြောရတဲ့ခါကျတော့ဒီကြောင့်သတိပုဂ္ဂလလူကြီးရှိတယ်ဒါကြောင့်ဆိုရှယ်ဖီလန့်ဆိုတာလူကြီးမျိုးရှိတယ်ဒီမီဒီယာနဲ့သူတို့ရေးကြတာရေးကြတယ်ဥပမာအဲ့ဒါဒီဖိုးရအတွက်ဆိုဒီလိုသေးတယ်နည်းနည်းကြီးတွေလည်းရှိတယ်အဲ့လိုပဲကျွန်တော်တို့ဒါပါလည်းလည်းဒီလိုကြီးလည်းမရှိနိုင်ဘူးပေါ့အဲ့တော့ဒီအောင်မှဒီရနေတော့ခုကြက်ရအောင်ရွေးပြီးဖတ်ကြတယ်အဲ့အဲ့တော့ကျွန်တော်တို့ကဒီခုနကပြောဆိုရှယ်မီဒီယာလောမျိုးမျိုးတကယ်ကြီးအကြီးအကျယ်ရှိတယ်ဘာလို့လဲဆိုတော့ဒီထဲမှာပုံရှိတယ်မနေ့မိုးလေးကအဲ့ဒီမျိုးဆက်ပြီးအကြမ်းတော့ဖုတ်ပြီးတော့ဒိန်းကြတာဖြစ်တယ်အဲ့တော့ဒီမျိုးဆိုရှယ်မီဒီယာတွေကဆိုရှယ်မီဒီယာကိုတက်မလာလို့ရှိရင်အွန်လိုင်းတွေတက်မလာလို့ဘယ်ရောက်ဒီတာဖြစ်တယ်ကျွန်တော်ဒီ channel ဖောင်ရေးကြတာမျိုးကျွန်တော်တို့ဒီ magazine ဖောင်ရေးကြတာဆိုတော့ဒီလိုဆိုဖောင်ရေးကြတာမျိုးပြည့်နေတာမျိုးနိုင်ဖြစ်လာတယ်အဲ့တော့ကျွန်တော်တို့ဒီတင်ဆက်တဲ့မျိုးနဲ့ဒီမီဒီယာအဖြစ်တစ်ခုကိုကျွန်တော်ဘယ်လိုမျိုးနဲ့တွားမလဲဆိုတာမျိုးကဒီအချိန်မှာဆက်ရဖို့လုပ်နေရှင်တယ်။အဲ့တော့ဆိုရှယ်မီဒီယာဆိုမှုကကြီးရဆိုကြီးတယ်။ဒီအချိန်မှာရောက်တယ်။ဒါပေမဲ့ဆိုရှယ်မီဒီယာမီဒီယာတစ်ခုမဟုတ်ဘူး။ဒီကမီဒီယာပလက်ဖောင်းတစ်ခုဖြစ်တယ်။အဲ့တော့ကျွန်တော်တို့ဒီလိုဆိုတဲ့ဘယ်လိုမျိုးတရေရအောင်ဖေးလို့ရအောင်ကျွန်တော်တွားလို့ရမယ်ဆိုရယ်ဒီအချိန်တစ်ခုကိုဆက်ဆက်ပြီးဒီအချိန်တွားမလို့ရမယ်ဆိုရယ်။ဟုတ
်ကဲ့
။ဆိုရှယ်မီဒီယာဒီဝိုင်းနေမှာဆိုရှယ်အကောင့်ရှိတယ်။ဆိုရှယ်မီဒီယာဆိုရှယ်မီဒီယာတော့ပြောလို့ဆိုတော့ကျွန်တော်တို့ဒီ social media ကနေဒီ social media အားလုံးနဲ့ပြောချင်ပါပါလေ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးအချိန်နဲ့ပြင်ရတော့ကုသလုံးဇောင်းချက်ကိုမိကျင်ပါလေခင်ဗျာ။ဒေါ်ဆန်းစုကြည်ခုနကပြောသွားတဲ့နောက်ဆုံးချက်ပါ။သူပြောသွားတဲ့အထဲမှာသတင်းမီဒီယာကိုသူပြန်ပြီးတော့ဆန်းစစ်ပြီးတော့မျိုးကုန်ပြန်ထုတ်ထားတယ်။သတင်းမီဒီယာကဖြစ်ရုံတွေကိုပြောရုံတက်တက်ပဲလားဆိုတဲ့မျိုးကုန်မျိုးပြန်ထုတ်ထားတာရှိပါလေ။ကုသလုံးလည်းအဲ့မှာရှိနေတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်လို့ကုသလုံးအမြင်သိကြပါလေ။
အဲ့တော့ကျွန်တော်တို့ကဒီဓာတ်ပေါင်းစုံလို့နော်ဓာတ်ပေါင်းစုံကိုကျွန်တော်တို့ကသိကြဖို့ကျွန်တော်တို့ကတာဝန်ရှိရပါတော့နော်။ဘာကြီးသိထားလဲဘယ်လိုအခြေအနေမျိုးသိထားလဲပေါ့။ဒါမျိုးကျွန်တော်တို့ကသိကြဖို့တာဝန်ရှိတဲ့ဒီရာဒီကျွန်တော်တို့ပဲပေါ့နော်။ပြီးရင်ဒီချက်လက်တွေပေါ်မှာမြည်ပြီးတော့ဘယ်လိုဖြစ်နေလဲဆိုတော့ကျွန်တော်တို့ရဲ့အဲဒီတူရဲ့ policy ရောနော်အဲဒီကအပေါ်စစ်ကူးအတွေးအမြင်တာဝန်လေးကျွန်တော်တို့ကပေါ်ပြရတာပေါ့လေ။အဲ့တော့ဒီညာကြီးကတော့ကျွန်တော်ထင်ပါတယ်ဟိုဒီအရေးစကားနဲ့ပြောလို့ဆိုလို့ရှိရင်တော့ဒီရာကြီးဒီဒီလူတွေကဟာလာရေောက်ကြရောက်လိုက်တဲ့အစိုးရကြီး
ဟုတ်ကဲ့ဆင်အားစက်ကလောက်ပဲရောက်ပါလိမ့်မယ်။
သူကအလုံးလုံးမလုပ်သေးတာကျွန်တော်တို့ကပြန်ပြီးဆန်းရှင်းရတဲ့အင်ထားမှုပါဒီဒီဟာကိုပဲကျွန်တော်ကတော့ကြောင်းပြီးပြီးပြောတင်ပါတယ်အဲ့တော့လူစုကယူကောက်တင်ရောက်ထားတဲ့အစိုးရကဒီလူစုကိုတကယ်အလုံးမလုံးစောင့်ကြည့်လို့ဒီမှာမီဒီယာတွေရှိပါတယ်ပုံကျက်တဲ့ပုံပြရမီဒီယာတွေရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာကုသလုံးဆောင်တဲ့ကျေးဇူးပါကျွန်တော်တို့ဓာတ်ရည်လိုက်စီစဉ်ချိန်ရဲ့ဖြစ်သွားလို့ပါပါဝင်ဆွေးနွေးပေးတယ်ကုသက်ဆွေဝင်ကုသလုံးဆောင်တဲ့နဲ့ကျွန်တော်တို့ရှင်အားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရည်လိုက်စီစဉ်ဒီမှာကျွန်တော်ကုန်ပြပါခင်ဗျာ